2018ဖွဲ့စည်းပုံအခြေခံဥပဒေကိုတစ်စက်နီးတစ်စက်ပြင်ဆင်သွားမှသာဒီမိုကရေစီအသွင်ကူးပြောင်းရေးအာမခံနိုင်မှာဖြစ်တဲ့အကြောင်းဒီကနေ့ပြည်အောင်စုလွတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေအရရရှင်းလင်းတဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင်ဆွေကပြောဆိုသွားပါတယ်ဒီပြင်ရခိုင်ရေးကိစ္စမှာလည်းလက်ရှိအစိုးရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဥပဒေနဲ့အညီဖော်ထုတ်သွားမယ့်အကြောင်းနဲ့ရခိုင်ပဋိပက္ခဟာမြန်မာနိုင်ငံရဲ့ပြည်ရင်းရေးတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။နိုင်ငံရေးလေလာသုံးသပ်သူတွေဘက်ကတော့ပဋိပက္ခကိုဘယ်လိုအဖြေရှာမလဲတိတိကျကျရှင်းလင်းသွားတာမျိုးမရှိဘူးဆိုပြီးဝေဖန်ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်မီခါကစူးစီးတင်ပြထားပါတယ်။
ဒီကနေ့ပြည်တော်စုလွတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေအရရရှင်းလင်းတဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးပြည်တော်စုဝန်ကြီးဦးကျော်တင့်ဆွေကလက်ရှိအစိုးရပြုရင်ပြောင်းလဲမှုလုပ်နေတဲ့အခြေအနေတိုးတက်မှုနဲ့အခက်အခဲတွေကိုတင်ပြသွားတာဖြစ်ပါတယ်
။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဆွေးနွေးညှိနှိုင်းပြီးကျွန်တော်တို့အစိုးရမျှော်မှန်းထားတဲ့အတိုင်းတစ်ဆင့်ပြီးတစ်ဆင့်ပြင်ဆင်နိုင်မှသာလျှင်အတွင်းကူးပြောင်းရေးကိုအာမခံနိုင်မှာဖြစ်ပါတယ်။လာတူတိုင်းသားလူမျိုးစုတွေအကြမ်းမှလွတ်လပ်မှုဒန်းတူညီမျှမှုနဲ့အပြန်အလှန်လေးစားမှုတို့ကိုတည်ဆောက်နိုင်မှာမှတ်တာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအကောင်အထည်ဖော်နိုင်မှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအဓိကမူဝါဒတရားအနေနဲ့ချမှတ်ဆောင်ရွက်ခဲ့တာပဲဖြစ်ပါတယ်။
နိုင်ငံရေးလေးလာစမ်းစစ်သူတဦးဖြစ်တဲ့ဦးအောင်သူငင်းကတော့2008ဖွဲ့စည်းပုံပြင်ဖို့နဲ့တိုင်းရင်းသားတန်းတူရေးကိုပြောလာတဲ့ဆိုပေမဲ့ရှင်းရှင်းလင်းလင်းမရှိတဲ့အတွက်ဒီမိန်ကွန်းဟာနိုင်ငံတော်အခြေအနေအရရရှင်းလင်းတာမျိုးထက်ကြားပြတ်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်တသက်ပြောဆိုတာမျိုးဖြစ်နေသလားဆိုပြီးမေးခွန်းထုတ်လာခဲ့ပါတယ်
။ဥမာကျွန်တော်တို့အစိုးရစီမှာဘယ်ကာလမှာဒီလိုနိုင်ငံတော်အခြေပြအမိကုံပြောရမယ်ဆိုတဲ့အချိန်ကြာမျိုးမရှိဘူးပေါ့နော်။ဆိုတော့အခုပြောတဲ့အခါကျတော့လည်းပြောတယ်လို့ပြောတယ်လို့ပဲယူဆပါပေါ့ဆိုတော့ဒါပေမဲ့လည်းဟိုဖြစ်တာကဟိုကြားပြရွေးကောက်ပွဲနဲ့တော့အချိန်တိုက်နေတယ်အဲ့လိုမျိုးလို့ရှိတာပေါ့နော်ကျွန်တော်သုံးသပ်ချက်ပြောရရင်တော့အခုလက်ရှိကျွန်တော်တို့တိုင်းပြည်ကြုံရတဲ့ပြဿနာကိုတကယ်ချင်းဟဲ့ရလားပေါ့နော်ဆိုတော့ဗျာအခုပုံစံနှုံးတွေမြင့်လာတဲ့ဒေါ်လာကြီးအတက်အကျနဲ့ပတ်သက်ပြီးဆက်တိုက်ဖြစ်လာတဲ့ပြဿနာတွေရှိရယ်ဟိုကျွန်တော်တို့မှအခုကြုံရတဲ့နိုင်ငံတကာဖိအားပေါ့ဒီအတိုင်းစားကဘယ်လောက်ထိများလဲပါတီဖြစ်တဲ့လဲပေါ့နော်အစိုးရအနေနဲ့ဘယ်လိုစဉ်းစားသလဲပေါ့ဒီလိုအဖြေတွေတော့မတွေ့ဘူးဆိုတော့
ရခိုင်ရေးဟာမြမအစိုးရအတွက်နိုင်ငံတကာဘက်ကဖိအားပြင်းထန်စေတဲ့ကိစ္စတစ်ခုဖြစ်စေတယ်လို့နိုင်ငံတော်အခြေအနေအရရရှင်းပြတဲ့မိန့်ခွန်းမှာဦးကျော်တင့်စီကပြောဆိုသွားပါတယ်အရင်အစိုးရတွေလက်ထက်ကမဖြေရှင်းနိုင်ခဲ့တဲ့ရခိုင်ရေးဟာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်တည်းကမီးကျွင်းမီးကျန်တစ်ခုဖြစ်ပြီးဒါကိုဖြစ်ရှင်းနေရတာမို့ဒီမိုကရေစီနိုင်ငံထူထောင်တာမှာနှောင့်နှေးမှုတွေရှိခဲ့ရလို့ဦးကျော်တင်းစွေကဆိုပါတယ်
။အကြမ်းဖက်တိုက်ခိုက်မှုများနဲ့လူအခွင့်အရေးချိုးဖောက်မှုများကိုဘယ်လိုက်မှုမရှိစုံစမ်းစစ်ဆေးထုတ်ဖော်သွားမှလည်းဖြစ်ပါတယ်။သက်ဆိုင်ရာဌာနအဖွဲ့အစည်းတွေ၊လုံခြုံရေးအဖွဲ့အစည်းတွေကလည်းကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပေးမယ်ဆိုပြီးတော့ထုတ်ဖော်ပြောကြားပြီးလည်းဖြစ်ပါတယ်။ကျွန်တော်နိုင်ငံဟာမိမိရဲ့အကျိုးအချာအာဏာကိုကျင့်သုံးပြီးမိမိဗီဒီယိုရေးကိစ္စကိုမိမိဘာသာဖြည့်ရှင်းဆောင်ရွက်နိုင်စွမ်းရှိတယ်ဒီလိုဖြည့်ရှင်းဆောင်ရွက်နိုင်ဖို့လဲစိတ်ပိုင်းဖြတ်ချက်အခိုင်အမာရှိတယ် able and willing ဖြစ်ပါတယ
်လက်ရှိအစိုးရပြုရင်ပြောင်းလဲမှုတွေလုပ်နေတဲ့အခြေအနေနဲ့တိုးတက်မှုတွေကိုအသားပေးတင်ပြတာဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေရဲ့ရှင်းလင်းချက်ပေါ်နိုင်ငံရေးလေလာသုံးသပ်သူတွေဘက်ကဝေဖန်မှုတွေရှိနေခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့အခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့မနေ့နော်ရှင်းလင်းတင်ပြသွားတဲ့အချက်အလက်အများစုဟာနော်အပေါ်ယံဆန်လုံးတာနောက်ရေပူရဆန်လုံးတာကိုတွေ့ရတယ်။ဟန်ချက်မညီတဲ့ရှင်းလင်းတင်ပြချက်တစ်ခုပဲလို့အဲ့ဒီလိုသုံးသပ်ပါတယ
်။နိုင်ငံရေးလေလာစမ်းစစ်သုံးသပ်သူတဦးဖြစ်တဲ့ဦးအောင်သူငင်းကတော့
ကြည့်ပြီးတော့ကျွန်တော်စိတ်ထဲတက်ကြွတာမျိုးလည်းမဖြစ်မိဘူး။ကျွန်တော်နောက်တစ်ခါကျတော့ကြည့်ပြီးတော့ခါကျတော့အာဟိုအစိုးရရဲ့အောင်မြင်မှုတွေဆိုပြီးတော့ဒီလိုအံ့နှပန်းပေါ့နော်အဲ့လိုဟာမျိုးအံ့ဩမခံနဲ့မဖြစ်မိပါဘူး။အဲ့တော့ကျွန်တော်တွေးတဲ့လောက်ကဘာတွေးလဲဆိုတော့အပြိုရှုပေါင်းအင်အားပေါ့ပြည်သူတွေရဲ့အင်အားကိုလိုတဲ့အစိုးရကိုယုံကြည်မှုပေးပါအစိုးရကိုထောက်ခံပါဆိုတဲ့သဘောပဲတွေးပါတယ်။ဟိုဘာလုပ်မလဲဆိုတဲ့မဟာပြူဟာမျိုးမတွေးပါဘူး
။ဒီကနေ့ပြည်တော်စုလွှတ်တော်မှာပြောကြားတဲ့ဦးကျော်တင့်စွေရဲ့မိန့်ခွန်းဟာ NLD အစိုးရလက်ထက်ပြည်အောင်စုလွတ်တော်မနာခင်ပြောကြတဲ့ဒုတိယအကြိမ်မြောက်နိုင်ငံတော်အခြေအနေအရရရှင်းလင်းတဲ့မိကုံးပဲဖြစ်ပါတယ် ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့မြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာအရေးယူရေးကုလသမဂ္ဂဘက်ကတောင်းဆိုနေတာတွေနဲ့ပတ်သက်လို့ဒီနေ့မိန်ကုန်းမှာတစုံတရာတုံ့ပြန်ပြောဆိုသွားတာရှိခဲ့ပါဘူးရှင်။
မမေ